ခုညနေခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးသတင်းတော်6ဦးကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှ18မြင်းဆောင်တင်တဲ့တရားစွဲခံထားရတဲ့အခြေအနေကိုပြောပြပေးပါမယ်။ TNLA ခေါ်တအောက်ပလောင်တပ်ဖွဲ့ကကျင်းပတဲ့ပြည်ပဆိုင်ရာမူရစ်ဆေးဝါးအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေခန္ဓာကိုသတင်းသွားယူခဲ့ကြတဲ့ DPP သတင်းတောက်ဦးအေးနိုင်အပါအဝင်6ဦးကိုရှမ်းပြည်နယ်တီဘောမြို့နယ်ရဲတပ်ဖွဲ့ရုံးမှမတရားအသိမ်းဆက်နွယ်မှုအရမှုဖွင့်ထားပါတယ်။လောလောဆယ်မှာတော့ဦးအေးနိုင်နဲ့အဖွဲ့ကိုတီဘောအကျဉ်းထောင်မှာထိန်းသိမ်းထားတယ်လို့တီဘောမြို့နယ်ရဲတပ်ဖွဲ့မှရုံးတာဝန်ရှိသူကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီမိုကရက်တစ်မြန်မာအသံ DVB အကြီးတန်းသတင်းတော်ဦးအေးနိုင်ကိုပြေဖုံးနိုင်နဲ့အေယာဝတီသတင်းဌာနကသတင်းတော်ကိုသိန်းစော်ခေါ်ကိုလူဝီဝင်းအပါအဝင်ခုနှစ်ဦးကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဖျားကြီးကျေးရွာအနီးမှာ TNLA ခေါ်တအန်းပလောင်လက်နက်ကင်တပ်ဖွဲ့နဲ့ဆက်သွယ်တာကြောင့်တက်မတော်ကနေတင်းလာနေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ဖန်စီပြီးတဲ့နောက်မှာလာရှုံမြို့ရဲစခန်းကိုလွှဲပြောင်းအပ်နှံခဲ့ကြောင်းနဲ့လိုအပ်တဲ့စစ်ဆေးမှုတွေဆောင်ရွက်နေကြောင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။သက်ဆိုင်ရာသတင်းဌာနတွေကလာရှုံနဲ့နမ်ဆန်ရဲစခန်းတွေကိုဆက်သွယ်ခဲ့ပေမဲ့ဘယ်နေရာမှာထိန်းသိမ်းထားတယ်ဆိုတာကိုစုံစမ်းလို့မရခဲ့ကြပါဘူး။ဒီကနေ့မှာတော့တီဘောမြို့နယ်ရဲတပ်ဖွဲ့မှုရုံးမှာမတရားအသိမ်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားပြီးတီဘောအကျဉ်းထောင်မှာထိန်းသိမ်းထားကြောင်းတာဝန်ရှိသူတဦးကပြောပါတယ်။
ခမရ93ပါခင်ဗျအဲခမရ93နေပြီးတော့အဲ့ဒီမှာစားပြီးတော့ကျွန်တော်တို့အမှုဖွင့်ထားပါတယ်ဟုတ်တယ်ဖုတ်ပါခင်ဗျအဲဟိုမတရားတဲ့အဲစက်ခွန်တင်းနဲ့ဖွင့်ထားပါတယ်ဟုတ်ဒီနေ့ဖွင့်တာပါခင်ဗျအခုကဥရင်းနိုင်ပါကျွန်တော်တို့ကပါ6ဦးပါခင်ဗျလောဆယ်ဒီဘောကျင်းထောင်ပါပါခင်ဗျ
ဖန်စီစဉ်ကစုစုပေါင်း9ဦးဖြစ်ပြီးဖန်စီပြီးတဲ့နောက်မှာတီဘောမျိုးအခြေဆိုင်ခမရ903တက်ရင်မှာစစ်ဆေးမေးမြန်းခဲ့တဲ့နောက်တီဘောမျိုးနယ်ရဲတပ်ဖွဲ့ကိုလွှဲအပ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာတန်ကားတော်တပားကိုပြန်လည်လွှတ်ပေးခဲ့ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DVB ရဲ့အက်ဒီတာဦးကမောင်စိုးကတော့မတရားအသိမ်းအဖွဲ့နဲ့ဆက်သွယ်မှုအပေါ်ပြန်လည်ဆန်းစစ်ပြီးဥပဒေကြောင်းအရဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။
အဓိကတော့ဒါကတော့စက်ကွန်တစ်ဆိုတာကိုဘလို့အထောက်ထားနေနဲ့ဟိုဆွဲချက်တင်မလဲဆိုတာတော့ချင်းချင်းလင်းလင်းသိအောင်လုပ်ရမှာဖြစ်တယ်။ကျွန်တော်ရဲ့ဖွင့်ဆိုရေးရစေစက်ကွန်တစ်ဆိုတာကအဲ့ဒီလိုအစိုးရကိုလက်နက်ကင်တိုက်နေတဲ့အဖွဲ့အစည်းနဲ့ဆက်သွယ်ပြီးတော့အဲ့ဒီလက်နက်ကင်အဖွဲ့အစည်းဘက်ကနေအစိုးရကိုတိုက်ခိုက်ဖို့အတွက်သူတို့ပူးပေါင်းပြီးကြံစည်တာမျိုးကဒါစက်ကွန်တစ်မြောက်မှာကျွန်တော်ယူဆရတယ်။ကျွန်တော်တို့လွတ်တယ်ဆိုတာကတော့တဲ့မဲ့လေသူတို့ရဲ့မူရစ်စေဝါတင်းပေါ့နော်တင်းကိစ္စပေါ့ဗျာအဲကျွန်တော်တို့ကတော့အဲ့လိုအမှုဖြစ်လာတယ်ဆိုရင်တော့အဲဥပဒေကြောင်းရပေါ့နော်ဒီစီးရမှာ
လောလောဆယ်မှာရှေ့နေရင်းနဲ့တိုင်ပင်ဆောင်ရွက်နေကြောင်းပြောပါတယ်တရင်တော့၃ဦးကိုတမ်ဘရော့ကဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအထူးစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကလည်းချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်မြန်မာပြည်အခြေစိုက်သတင်းမီဒီယာအဖွဲ့အစည်းတွေပြင် CPJ ခေါ်သတင်းတောက်များအကာအကွယ်ပေးရေးကော်မတီနဲ့ Amnesty International ခေါ်နိုင်ငံတကာလူငင်းချမ်းလာခွင့်အဖွဲ့တို့ကလည်းဖမ်းဆီးထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်